မန္တလေးနဲ့စံချိန်ချိုးလောက်အောင်မိုးတွေဇက်တိုက်ဆိုသလိုရွာသွန်းရကရေလွှမ်းမမှုတွေရှိခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုတွေကြုံနေရတဲ့အထက်ထူးသဖြင့်ကတော့လေယာဆက်ပြွေးလုပ်ငန်းတွေအဓိကလုပ်ကံရာမြို့ဝကျွန်းပေါ်ဒေသနဲ့ပဲခူးတိုင်းအတွင်းလမ်းမြေဧကပေါင်း3နဲ့ချီပျက်စီးဆုံးရှုံးမှုတွေဖြစ်ပွားနေပါတယ်။ဆက်ပြွေးလုပ်ငန်းကကျွမ်းကျင်သူတွေရဲ့ခံမှန်းချက်အရမြို့ဝကျွန်းပေါ်ဒေသနဲ့ပဲခူးတိုင်းအတွင်းမှာဆက်ပြွေးမြေဧကပေါင်း6သိန်းလောက်ထိရေးချီးတဲ့ထံခံနေရတာပါ။ဒါပေမဲ့လည်းစုစုပေါင်းစိုက်ပျိုးဧကခမန်းကြီး15စန်းကျော်လောက်ရှိနေတာမို့လက်တလောထိခိုက်မှုတွေဟာစိုးရင်ရောက်တဲ့အခြေအနေတော့မရောက်သေးဘူးလို့မြန်မာနိုင်ငံစံစပါလုပ်ငန်းအသင်းရဲ့ထွေထွေတွင်းရမှုတူဖြစ်တဲ့ဦးရဲမင်းဦးကပြောပါတယ
် ARB တိုင်းမှာဆိုလို့ရှိရင်အကြမ်းမြင့်ရတာเนาะဘယ်လောက်ရှိလဲဆိုလို့ရှိရင်ရေနစ်မြုပ်တဲ့ဧကကเนาะ2,600လောက်ရှိတယ်2,600-8,000လောက်ရှိတယ်။အဲ့ဒီကမှပြန်ပေါ်လာတာတွေက6,000ကျော်လောက်ရှိတယ်။ရေပြန်ပေါ်လာတာ6,000ကျော်လောက်ရှိတယ်။ရေနစ်မြုပ်ပြီးကျန်နေတဲ့ဧကကလည်းခုနပြောသလို2,000လောက်ရှိတယ်။အဲ့တော့ဟိုပြန်ဆက်ရမယ့်ပျက်စီးတဲ့ဧကက5,000လောက်ရှိတယ်။အဲ့တော့ဒီဟာတွေကကိုယ်တော့ပြန်ဆက်ရမယ့်သဘောတွေဖြစ်တာပေါ့နော်။ဘကိုးတိုင်းမှာဆိုလို့ရှိရင်လည်းဒီတိုင်းပဲ။ရေနစ်မြုပ်တဲ့ဧကကခုနပြောသလိုပေါ့နော်။ဟိုဧက3,800လောက်ရှိတယ်။ပြန်ပေါ်လာတာတော့3,300လောက်ရှိတော့ရေလှမ်းတဲ့ဧကက3,400လောက်ပဲရှိတယ်။အဲ့3,400လောက်မှမှတကယ်ပျက်စီးတဲ့ဧကကဟလာ1,000လောက်ပဲရှိတဲ့အနေဒါကိုတွေ့ရတယ်။မနေ့ကဆို8,000လောက်ပဲရှိတယ်။8,900လောက်ပဲရှိတယ်။ဒါပေမဲ့ဒီနေ့ထပ်မကြတဲ့အခါမှာထပ်မကြရင်နေရာလည်းကိုတော့ပျက်စီးစင်းကိုတိုးတော့ခုနပြောသလို1,000လောက်ဧက1,000လောက်ဖြစ်လာတာပေါ့နော်။အဲ့တော့အကြမ်းပြင်းပြောရင်တော့ဟိုအရန်ကြီးဆိုးရင်ကြတော့မရှိဘူ
း။ဆန်စပါလုပ်ငန်းအသင်းအနေနဲ့ကတော့ထိခိုက်ပျက်စီးသွားတဲ့လမ်းမြေတွေမှာပြန်လည်စိုက်ပျိုးနိုင်မှုမျိုးစပါးတွေစတင်စုဆောင်းနေပြီးလက်တလုံးတင်းပေါင်း3,000ကျော် 4,000 လောက်အထိရရှိထားတယ်လို့လည်းပြောပါတယ်။ဒီလိုပဲစပါးစိုက်ဖို့မဖြစ်နိုင်တော့တဲ့ဒေသတွေအတွက်တခြားဘလူတီးနံတွေကိုစိုက်ပျိုးလို့ရနိုင်မလဲဆိုတာကိုလေ့လာသွားမယ်လို့လည်းပြောခဲ့တာပါ။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီလိုအကူအညီပေးနိုင်မှုအတွက်လက်သမားတွေနဲ့အခြေခံဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေအားနည်းတာဆက်သွယ်ရေးနဲ့ခရီးလမ်းပန်းသွားလာရေးလိုအခြေခံအဆောက်အအုံချုပ်တက်မှုတွေကထိခိုက်နစ်နာမှုပမာဏကိုတိုင်တာဖို့နောက်တစ်ဆင့်အနေနဲ့အကူအညီပေးဖို့အစီအစဉ်တွေမှာကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေရတယ်လို့လည်းပြောပါတယ်။ဆန်စပါလုပ်ငန်းအသင်းအနေနဲ့ကတော့ထိခိုက်ဆုံးရှုံးမှုခံကြရတဲ့အတိုင်းအတာပေါ်မူတည်ပြီးလယ်သမားတွေကိုဦးစားပေးကူညီနိုင်ဖို့ရည်ရွယ်ထားတဲ့အကြောင်းထွေထွေတွင်းရင်မှုဦးရဲမင်းဦးကပြောပါတယ်။
တချို့ကကြတော့ရေမြုပ်တာလုံးလုံးဆုံးဆုံးညာမဟုတ်သေးဘူးစောင့်ကြည့်အောင်ပါအဲ့လုံးလုံးဆုံးဆုံးတဲ့အနေထားတော့ခုနပြောသလိုဒေတာဆိုင်ရာအာဏာပိုင်ရောအသင်းဖွဲ့ရောကကူညီဖို့တော့စဉ်းစားရမှာပေါ့ဟာလုံးလုံးကြီးဆုံးဆုံးသွားတဲ့အနေထားပေါ်မှာထပ်ပြီးတော့အတိုးတွေဆင့်တာတို့ဘာလို့မျိုးတော့ဒါဘယ်သူမှလုံးမှာလည်းမဟုတ်ဘူးဒါအကိုတို့ရှိကိုလည်းတင်ပြလို့ရှိရင်လည်းအကိုတို့ကဒီကိစ္စတွေပေါ်မှာဟာလုံးလုံးကြီးဆုံးဆုံးသွားတယ်ဆိုတော့အကိုတို့တင်ပြပါတကားဖွင့်ထားတယ်ဒါကြောင့်မို့စံစဘာအသင်းဝဲတွေလည်းပြောတယ်ဒီဟာကိုတင်ပြပါဘယ်နေရာမှာဘယ်ကြေးရွာမှာတော့ဘလို့ဖြစ်သွားလို့လုံးလုံးကြီးဆုံးဆုံးသွားပါပြီဘလို့တော့လုံးဝမလုံးနိုင်ပါဘူးဆိုတင်ပြဖို့ဒါပေမဲ့အဲ့လိုတင်ပြဖို့ open လုပ်ထားတဲ့အခါမှာလည်းတင်ပြတဲ့အနေထားနည်းတယ်ဘာဖြစ်လို့လဲဆိုတော့ community organization မရှိဘူးcommunity organization ရှိတဲ့ခါမှာလေတမားကလည်းသူ့ဒုက္ခကိုသူခါသိပြီးတော့ခံ။သူကသူဘလို့ကိုပြောရမှန်းလည်းမသိဘူးတဘော
။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ပြည်မစီးပွားရေးလုပ်ငန်းဖြစ်တဲ့လေယာဆက်ပြိုးရေးလုပ်ငန်းတွေမှာရေပြေးတံခံရတဲ့ပမာဏကပြင်းထန်ပဲအချိန်မီပြန်လည်ဆက်ပြိုးနိုင်တာမျိုးတွေလည်းမရှိဘူးဆိုရင်တော့ဒီနှစ်စပားပေါ်ချိန်မှာဈေးကွက်ကိုရိုက်ခတ်လာမှာကုန်တွေတွေစိတ်ပူနေပါတယ်။အထူးသဖြင့်ဆန်စပားအဓိကဆက်ပြိုးရာမြဝကျုံမော်နဲ့ပဲခူးတိုင်းတို့မှာကျုံခဲ့ရတဲ့ရေပြေးတံကြောင့်မိုးစွားပေါ်ချိန်မှာဈေးနှုန်းတွေမတိမငြိမ်ဖြစ်နိုင်တယ်လို့ရန်ကုန်မြို့ကစံကုန်တွေတယောက်ကပြောပါတယ
်။မိုးစွားကတော့ဟာဟိုတရားဝီတိုင်းတွေပဲခူးတိုင်းဆက်ကြားနဲ့ရန်ကုန်တိုင်းဘက်ကတော့ရေခွင်းတွေပြတ်သွားတော့ဆရာဘာအဆက်တော့ရောမနေရောမရောမဆိုတာတဲ့ပေါ့လေ။ဒီကနောက်ဖက်စပားတော့ရှင်းတယ်ပေါ့သူပြန်တော့ဆက်လို့ပြောတာပဲ။တဘောပုံမှန်အနေထားတော့မရနိုင်ဘူး။ဒီရကတော့လည်းနေရရင်မထင်နဲ့စာသဘာပြရတော့ဟိုစံလက်ပြန်တွေကိုထုတ်ရောင်းရင်တော့ဒီဘက်ကိုထိနေတယ်ဆိုသူပြောတာတော့ဒါပေမဲ့ကျွန်တော်ကတော့စိတ်မထင်ဘူးရဟိုသူတို့ရောင်းတဲ့စံကလည်းကျွန်တော်ရန်ကုန်ဝန်ထမ်းစံဒီရောက်တဲ့ဝန်ထမ်းစံတရက်တာတော့ကြီးရအားပဲတကယ်တည့်ရုံမှတော့နောက်နေ့ကိုနောက်ကျတော့ဈေးနည်းနည်းတက်မှာလို့ပြရတယ်
ရည်ကြည်မှုကြောင့်လေယာဉ်ဆက်ပြိုးရေးကဏ္ဍမှာထိခိုက်ဆုံးရှုံးမှုတွေရှိနေတဲ့အတွက်လည်းဒီနှစ်ထဲစံတန်ချင်းတန်းလောက်ပြပောက်ကိုတင်ပို့ဖို့ရည်မှန်းထားတဲ့အစီအစဉ်ပေါ်မေးခွန်းထုတ်တာတွေလည်းရှိနေကြတာပါစီပွားရေးနဲ့ကုသံရောင်းဝယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့ပြပတင်ပို့ခွင့်ပေးထားတဲ့အပေါ်ကန့်သက်သွားဖို့အစီအစဉ်မရှိပေမဲ့တင်ပို့ခွင့်ပြုမဲ့ပမာဏကိုတော့စဉ်းစားဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောဆိုထားတာပါဆန်စပါလုပ်ငန်းအသင်းရဲ့ထွေထွေတွင်းရင်မှုဦးရဲမင်းဦးကတော့အရင်စံတွေဝယ်ယူစုဆောင်းထားတာအပါအဝင်ထိခိုက်မှုတွေကိုကြားခံပေးနိုင်မဲ့အစီအမံတွေရှိနေတာကြောင့်ပြပတင်ပို့မှုတွေပေါ်ကြီးကြီးမားမားရက်ခတ်မှုမျိုးတော့မရှိနိုင်ဘူးလို့မျှော်လင့်ထားတဲ့အကြောင်းပြောပါတယ်
ဒီတန်တန်းချင်းတန်းတန်းပို့ပို့ကတိတ်ခက်ခဲတော့မရှိသေးဘူးဒါပေမဲ့ဘာဖြစ်လာအောင်မလဲဆိုတာအခုမှဘာပဲရှိသေးလဲဩဂတ်ပဲရှိသေးတယ်စက်တင်ဘာအောက်တိုဘာနှစ်လကြည့်အောင်အယံဆန်ကိုတို့မှလုံလုံလောက်လောက်ရှိတယ်ဒီလုံလုံလောက်လောက်ရှိတဲ့အယံဆန်ဆန်အနေနဲ့လည်းရှိတယ်စဘာအနေနဲ့လည်းရှိတယ်ရန်ကုန်ဈေးကွက်ကဘလောက်ဆိုရင်လှုပ်တယ်ဆိုတာလေကိုတို့ကသိတယ်ဒါကြောင့်မလို့အခုတို့မှဒီလိုနိုင်နေတဲ့ဒီအယံဆန်ပမာဏတွေကဒါပြည်ရင်းမှာမလို့ဆိုရင် export လုပ်မယ်ပြည်ရင်းမှာလိုရင်တော့ဒါပြည်ရင်းအတွက်ပဲသိမ်းထားမှာအယံဆန်ဒီအရေးပေါ်ဆုံးလန်ဖြစ်တဲ့အတွက်ကြောင့်မလို့အခုတို့အနေနဲ့ကတော့ဒါလုံလုံလောက်လောက်ပမာဏကိုစုစည်းထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဈေးနှုန်းနဲ့အယံတက်သွားကြမလို့ဒါအယံမကြအောင်လေကိုတို့ကဆောင်ရမှာအယံကြမဲ့အနေထားရှိတဲ့အယံဆန်ဝယ်ဖို့စဘာဝယ်ဖို့အစီအစဉ်ရှိ
တရားဝင်ထုတ်ပြန်ထားတဲ့ကိင္ကနနေရဩဂုတ်လအထိမြန်မာနိုင်ငံကဒေါ်လာတန်160ကျော်ဘူးလောက်ရှိတဲ့စံတန်ချိန်4,300လောက်ကိုပြပတင်ပို့ထားတာပါမကြသေးခင်သတင်းပတ်တွေအတွင်းရေကြီးရေရှမ်းမှုတွေကိုတော့မြန်မာနိုင်ငံသားမကဒေသတွင်းကတခြားစက်ပြွေးလုပ်ငန်းတွေလုပ်ကင်နေတဲ့တိုင်းပြည်တချို့လည်းခံခဲ့ကြရတာဖြစ်ပါတယ်ဒီအတွက်စံစဘာလိုအပ်ချက်တွေရှိလာတာကြောင့်ဈေးကွက်မှာဝယ်လိုအားတွေတက်လာနိုင်မဲ့အရေးရောင်တွေရှိနေချိန်မြန်မာနိုင်ငံအနေနဲ့ကတော့ဒီခွင့်ရေးကိုလက်လွတ်ကောင်းလက်လွတ်နိုင်မဲ့ခြေအနေတွေနဲ့ကြုံနေရတယ်လို့ပြပကိုစံတင်ပို့နေတဲ့ရန်ကုန်မြို့ကစံကုန်တွေကပြောပါတယ
်ဟုတ်ကဲ့ဒီပြရတယ်ပါရတယ်ဆိုတော့ဒီချောင်းတော့ဒီကျွန်တော်ရှိတော့မှာဒီဆင်ရဘူးတို့ပါတော့တင်ပေါ်တယ်အဲဒီစံရောင်းနိုင်မလားဈေးတွေပါတယ်သူဖြစ်တယ်ဗျဟိုအဝကျပြီးတော့ဒီ8ဒေါ်လာတွေဒီမြေကြီးကြီးရတယ်ဟောတာကြာကြတယ်ဗျတမန်ကောင်းလာတော့ဒီဒီလာပိုင်းတွေပါ
အရှာဖွံ့ဖြိုးရေးပိုင် ADB ရဲ့ဩဂုတ်လတည်းထုတ်ပြန်ခဲ့တဲ့အစိုးရခန်းစာတစ်စောင်မှာတော့မြန်မာနိုင်ငံအပါအဝင်အရှာတလောကကုန်းတွင်းပိုင်းဒေသတွေမှာရေပြင်းထန်ခံရမဲ့လူဦးရေဟာ2025ခုနှစ်လောက်ရောက်တဲ့အခါတန်ပေါင်း350လောက်ထိဖြစ်လာနိုင်တယ်လို့ကန်ယူရန်ဒေသတွေမှာတော့တန်ပေါင်း400လောက်ထိရှိနေတယ်လို့ခန့်မှန်းထားပါတယ်။တက္ကရ2000ပြည့်နှစ်မှာတုန်းကတော့မြန်မာနိုင်ငံရဲ့ကုန်းတွင်းဒေသတွေမှာရေပြင်းထန်သင့်မဲ့အန္တရာယ်ရှိတဲ့အရေးတွေဟာလူဦးရေရဲ့19ရာခိုင်နှုန်းထိရှိနေတယ်လို့ကယူရန်ဒေသမှာတော့36.2%ရာခိုင်နှုန်းထိရှိနေတယ်လို့တွက်ချက်ထားတာပါရန်ကုန်မြို့လူဦးရေရဲ့66.9%ရာခိုင်နှုန်းရှိတဲ့လူပေါင်း2,800,000နဲ့မန္တလေးမြို့လူဦးရေရဲ့40%ရာခိုင်နှုန်းရှိတဲ့လူပေါင်း48,900ဟာရေပြင်းအနေနဲ့ရှိနေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုအန္တရာယ်တွေကိုဟန်တားသွားနိုင်မှုပတ်ဝန်းကျင်စိမ်းလည်စုပြည့်အစီအစဉ်တွေပါဝင်တဲ့မြို့ပြစီမံကိန်းတွေနဲ့ဆောင်ရွက်သွားကြဖို့လိုအပ်နေပြီလို့လည်း ADB ရဲ့အစိုးရခန်းစာကတိုက်တွန်းထားတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းမှရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပြရစေကျွန်တော်အောင်လူပါခင်ဗျာ